မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာ2022ခုနှစ်ဘာလနှစ်အတွက်တိရခိုင်နှုန်းမဲ့တိုးတက်မှုရှိမယ်လို့ကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။စီးပွားတိုးတက်မှုနှုန်းအင်မတန်နည်းမယ်လို့ဖော်ပြထားတာကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဟာဆိုးရင်စရာကောင်းလောက်အောင်အားနည်းနေမယ်ဆိုတာကိုကမ္ဘာ့ဘဏ်ကဒီကနေ့ဇန်နဝါရီလ26ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာထောက်ပြထားတာပါ။ဒါဟာမြန်မာနိုင်ငံမှာမနစ်ကကိုဗစ် -19 ကာယောဂါအကြီးအကျယ်ဖြစ်ပေါ်ခဲ့တာနဲ့စစ်အာဏာသိမ်းမှုတွေကြောင့်မြမစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ18%ရော့ကျသွားခဲ့ကြောင်းကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်ထွက်ပေါ်ပြီးမှအခုနှစ်အတွက်အစဉ်ကစားထွက်ပေါ်လာတာပါ။တာမန်အားဖြင့်တိုင်းပြည်တစ်ခုဟာအဲ့ဒီလောက်ကြီးမားတဲ့စီးပွားကျဆင်းမှုနဲ့ကြုံခဲ့ရပြီးရင်နောက်နှစ်မှာစီးပွားရေးပြန်ဦးမော်လာလေးရှိပေမဲ့မြန်မာနိုင်ငံရဲ့စီးပွားဟာညှော်လင့်ထားသလောက်ပြန်နလန်ထူမလာတာအံ့ဩစရာပဲလို့ကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးတန်းစီးပွားရေးပညာရှင် Kim Edwards ကအစင်ကစားထုတ်ပြန်တဲ့အခမ်းအနားမှာပြောကြားခဲ့ပါတယ်။ဒါပေမဲ့စက်မှုလုပ်ငန်းနယ်ပယ်အထည်ချုပ်ရေနံနဲ့တဘာဝတန်းငွေနဲ့ဆက်လုပ်ရေးနယ်ပယ်တွေမှာတိုးတက်မှုရှိလာနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။လက်ရှိအချိန်မှာပဋိပက္ခတွေဖြစ်ပေါ်နေတဲ့စကိုင်းမကွေးနဲ့မန္တလေးတိုင်းတို့အပြင်ကချင်ရှမ်းနဲ့ချင်းပြည်နယ်တို့ဟာ2019ခုနှစ်စီးပွားရေးအစီရင်ခံစာတွေအရမြန်မာနိုင်ငံစီးပွားရေးရဲ့38%ကိုကိုစားပြုပါဝင်ခဲ့တာကြောင့်ဒါဟာတည်တာတဲ့အချက်ဖြစ်နေတယ်ဆိုတာကိုလည်းကမ္ဘာ့ဘဏ်ရဲ့ဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ။